2025ခုနှစ်တွင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာကဏ္ဍအသီးသီးမှာတိုးတက်မှုမရှိခဲ့တာကိုနိုင်ငံတကာလူမျိုးချမ်းသာကွင့်အဖွဲ့ AI ကဖေဖော်ဝါရီ24ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအသစ်တစ်ခုမှာဖော်ပြလိုက်ပါတယ်။အစီရင်ခံစာမှာအဓိကထောက်ပြထားတာတွေကတော့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေထပ်ပြီးဆိုးရွားသွားတာ၊လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်၊တင်ပင်ဖွဲ့စည်းခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုနှိမ်နှင်းဖြိုခွဲတာတွေအစိုးရကအချိန်တိုးမြင့်ပြီးလုပ်ခဲ့တာ။ပြည်တွင်းမှာလက်နက်ကင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာနိုင်ငံတကာလူခွင့်ရေးနဲ့လူသားဆိုင်ရာဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့သတင်းတွေထွက်ထားတာ။လူခွင့်ရေးချိုးဖောက်တယ်လို့တရားရှိတဲ့လူမျိုးရေးတပ်ဖွဲ့တွေဟာအပြစ်ပေးအရေးယူခံရတာမျိုးလုံးဝမရှိသလောက်ကျဉ်လွတ်နေတာဆရာတွေကို AI အဖွဲ့ကထောက်ပြထားပါတယ်။2025ခုနှစ်ကုန်ကြီးမှာနိုင်ငံရေးကျင်းသား114ယောက်အကျဉ်းထောင်တွေထဲမှာရှိနေစေဖြစ်ပြီးအမျိုးသားပညာရေးဥပဒေကိုညီညီချင်းချင်းကန့်ကွက်ဆန္ဒပြခဲ့တဲ့တောင်းသားကောင်းဆောင်တွေနဲ့သူတို့ကိုထောက်ခံသူတွေရာပေါင်းများစွာတရားစွဲခံနေရတာကို AI အစီရင်ခံစာမှာဖော်ပြထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေဖြစ်စေတဲ့လုပ်ရက်တွေကိုစီးပွားရေးလုပ်ငန်းတွေကကျူးလွန်တာမျိုးမဖြစ်ရအောင်အကောက်အွယ်ပေးဖို့လုံလောက်တဲ့တရားဥပဒေမရှိတာကိုလည်း AI ကထောက်ပြပါတယ်။လူတွေကိုနေအိမ်တွေကနေအတင်းအဓမ္မဖယ်ရှားတာမျိုးကိုတားဆီးကန့်သတ်တဲ့ဥပဒေမျိုးမရှိဘူးလို့ AI ကပြောပါတယ်။လွတ်လပ်စွာသူ့ပေါ်ပြောဆိုခွင့်၊တင်ပင်ဖွဲ့စည်းခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုကန့်သတ်တဲ့ဥပဒေတွေကိုပြန်ပြီးသုံးသပ်ဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကုလသမဂ္ဂလူခွင့်ရေးကောင်စီကအကြံပေးတာကိုမြန်မာနိုင်ငံကပယ်ချခဲ့တယ်လို့ရိုဟင်ဂျာလူနည်းစုတွေခွဲခြားဆက်ဆံခံနေရတယ်ဆိုတာကိုအတိအမှတ်ပြုလက်ခံဖို့လည်းညင်းခဲ့တယ်လို့ AI ဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။